မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမှာအထူးကြံနေလို့မရတဲ့အတွက်ရုရှားတရုတ်စတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြောကြားလိုက်ပါတယ်ရုရှားနိုင်ငံက RIA သတင်းဌာနနဲ့မေးမြန်းချက်မှာအင်းနီးချင်းနိုင်ငံတွေအပါအဝင်နိုင်ငံအလုံးနဲ့ဆက်ဆံမှုရှိတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြောပါတယ်တရုတ်နဲ့ရုရှားတို့နဲ့ပူးပေါင်းဆောင်ရွက်မှုကမြန်မာနိုင်ငံအရေးအတွက်တကယ်ပဲအထောက်ပံ့ဖြစ်ပါသလားဒီအကြောင်းနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းပြည်စုံကိုမခင်ဖြူထွေးပြောပြပေးမှာဖြစ်ပါတယ်ဗျာ
ရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအလဲမှာအထူးကြံနေလို့မရပါဘူးလို့ပြောကြားခဲ့ပါတယ်ရုရှားသတင်းဌာန RIA နဲ့သီးသန့်မေးမြန်းခန်းမှာရုရှားတရုတ်စတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့အခုလိုပြောပါရယ
်နိုင်ငံတော်ကျွန်တော်တို့အထူးချမ်းလို့မရဘူးပူးပေါင်းဆောင်မှုတွေဘယ်လိုပဲဖြစ်ဖြစ်တော့အခုကျွန်တော်ရုရှားနဲ့ပူးပေါင်းဆောင်မှုရှိတယ်တရုတ်နဲ့ပူးပေါင်းဆောင်မှုရှိတယ်အေးတန်းချင်းနိုင်ငံအောင်နဲ့ဆက်ဆံမှုတွေပုံရှိတယ်အခုရှိတယ်နိုင်ငံတွေအခုဆက်ဆံမှုရှိ
ကုလသမဂ္ဂမှာမြန်မာနိုင်ငံဘက်ကကာကွယ်ရပ်တည်နေတဲ့ရုရှားနဲ့တရုတ်တို့ကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြောပါတယ်
။ပူးပေါင်းဆောင်မှုတွေတော့ရှိတယ်ဗျာ။မြန်မာနိုင်ငံရဲ့အခြေအနေမှာသူတို့သိအောင်အခြေအနေမှာသိအောင်ကြိုးစားပြီးတော့မှနိုင်ငံတကာမျက်နှာစာတွေမှာသူတို့ကျွန်တော်တို့ရဲ့နိုင်ငံရဲ့အခြေအနေသိအောင်သူတို့ပြန်ပြီးတော့မှဆောင်ရွက်ပေးတာတွေကသူတို့ပူးပေါင်းဆောင်ရွက်မှုတွေ
။မြန်မာနိုင်ငံအပေါ်အကောင့်ဘက်ကအပြုသဘောဆောင်ဆောင်ရွက်မှုမျိုးဆိုရင်နိုင်ငံတိုင်းနဲ့ပူးပေါင်းဆောင်ရွက်နိုင်ပါတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကိုတော့နားလည်ဖို့လိုတယ်လို့ပြောပါတယ
်။မြန်မာနိုင်ငံရဲ့နိုင်ငံရေးညီကြေးမှုတော့နားလည်ဖို့လိုတယ်နိုင်ငံရေးနဲ့ပတ်သက်တဲ့ညီကြေးမှုနားလည်ဖို့ပြီးနောက်တစ်ခုကမြန်မာနိုင်ငံရဲ့ဥပဒေနဲ့နားလည်ဖို့လိုတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးပြောင်းလဲမှုဖြစ်စဉ်တွေလည်းနားလည်ဖို့လိုတယ်ဒီပုံမှာနားလည်ပြီးတော့မှပူးပေါင်းဆောင်ရွက်ဆိုရင်တော့ပို့ပြီးတော့အကျိုးရှိလိမ့်မယ်လို့ကျွန်တော်တို့မြင်တာ
အရက်သားအစိုးရကိုဖယ်ရှားအာဏာသိမ်းယူအုပ်ချုပ်နေတဲ့အတွက်ဝေဖန်ဖြစ်တင်ခံရတဲ့စစ်ကောင်စီအပေါ်အနောက်နိုင်ငံတွေကလည်းအရေးယူတန်ခတ်မှုတွေချမှတ်ထားပါတယ်ဒီလိုအခြေအနေမှာရုရှားနဲ့တရုတ်လိုအင်အားကြီးနှစ်နိုင်ငံနဲ့ဆက်ဆံရေးကမြန်မာနိုင်ငံအတွက်အရေးကြီးတယ်ဆိုတာစစ်ကောင်စီကလက်ခံထားတယ်လို့နိုင်ငံရေးလှိလသုံးသက်သူဦးတန်းစိုးနိုင်ကသုံးသက်ပြောဆိုပါတယ
်ဒီနိုင်ငံနိုင်ငံကတခုကဒီကုလသမဂ္ဂလူညွေးကောင်စီမှာပါဝင်နေပြီးတော့ဗီဒီယိုအနာသုံးစွဲခွင့်ရတဲ့အတွက်နိုင်ငံတကာကအရေးယူမှုပြီးတာကိကာကွယ်နိုင်တဲ့အနေအထားရှိပါတယ်အဲဒါကြောင့်တရုတ်နဲ့ရုရှားကိုမင်းအောင်နိုင်ကအတော်အကူပြီးရည်တည်လို့ရတယ်လို့သူကဟိုဒဇင်ထောင်မှုစူးစမ်းနေတဲ့အနေအထားဖြစ်ပါတယ်အဲတော့သူ့ရဲ့နိုင်ငံတကာဆက်ဆံရေးကခြုံပြီးပြောရလို့ရှင်ဗမာနိုင်ငံမောင်တရားကျော်ကထောက်ခံပြီးဖြစ်စီကန့်ကွက်ပြီးဖြစ်စီအရေးကြီးတာကဒီတရုတ်နဲ့ရုရှားရဲ့ထောက်ခံမှုရှိရင်သူရည်တည်နိုင်တယ်ဆိုတော့ဒီအိမ်မက်နဲ့ဒီနေ့ဆက်ဆံပြောဆိုနေတာဖြစ်တယ်လို့ကျွန်တော်သဘောပေါက်ပါလိမ့်မယ
်ဒီလိုပူးပေါင်းမှုဟာမြန်မာနိုင်ငံအကျိုးစီးပွားအတွက်ထိရောက်မှုရှိသလားဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်စရာဖြစ်နေပါတယ်တရုတ်နိုင်ငံနဲ့စစ်ကောင်စီရဲ့ပူးပေါင်းမှုတွေဟာတရုတ်အစိုးရအတွက်ပိုးပြီးအမျက်ထွက်စရာများတယ်လို့လည်းဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်တရုတ်ပြည်ဆိုလို့ရှိရင်မြန်မာပြည်နဲ့ဆက်ဆံရေးနဲ့ပတ်သက်တဲ့အခါမှာတခြားဘသူကမှလာရောက်ပြီးတော့ဒီမြန်မာစစ်အစိုးရကိုမထောက်ခံလဲသူ့အနေနဲ့ထောက်ခံမှာပါအားကြောင့်လဲဆိုတော့ပထဝီနိုင်ငံရေးနဲ့ပထဝီစီးပွားရေးရပြောရင်တရုတ်ရဲ့အိန္ဒိယပြည်ထွက်ပေါက်ဟာကျွန်တော်တို့ဗမာပြည်ဖြစ်နေပါတယ်။နောက်တစ်ခုကဗမာပြည်မှာဘယ်ဆိုးရတဲ့ထောက်ခံမယ်။ဒါပေမဲ့နှိမ့်ရှင်မှုရပြောလို့ရှိရင်စစ်ကောင်စီလိုစစ်အစိုးရတဲ့လို့ရှိရင်အလုံးလို့ရတာလွယ်တယ်။နောက်တစ်ခုကဗမာပြည်ဟာရှားပါတဲ့တန်ဇာတာတွေအလကားနီးနီးရနိုင်တယ်။ကျွန်းသက်တည်ရနိုင်တယ်။ဒါပေမဲ့အဲ့လိုရနိုင်မှုကဒီမိုကရေစီအစိုးရလက်ထက်မှာတဲ့ချစ်အစိုးရလက်ထက်မှာပေါ်ချောင်ကောင်းတွေဒီစစ်ကောင်စီလက်ထက်မှာရနိုင်နေဆိုကောင်းကောင်းသိတဲ့အတွက်ချစ်အစိုးရကိုဘာပဲဖြစ်ဖြစ်ဘယ်လိုနိုင်ငံတကာကနေပြီးတော့ PR တွေပေးပေးဒီစစ်အစိုးရရည်တည်ခွင့်ရဖို့အတွက်လူကတော့အတန်းနိုင်ဆုံးရက်ခံပြီးတော့ကြိုးစားသွားမယ်သဘောရှိပါတယ
်အနာသိမ့်ပြီးတဲ့နောက်စစ်ကောင်စီနဲ့ဆက်ဆံရေးအများဆုံးရှိနေတဲ့ရုရှားနိုင်ငံဟာလည်းမြန်မာနိုင်ငံပုံမှန်ပြန်ဖြစ်ရေးကိုလိုလားတယ်လို့ပြောကြားထားတာပါမြန်မာနိုင်ငံအရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကချက်ချင်းဖယ်ရှားလို့မရဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားတန်မတ်ကြီးကပေါ်ထူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာအရေးသုံးသက်သူဦးတန်းစိုးနိုင်ကတော့ရုရှားကမြန်မာနဲ့ပူးပေါင်းနေတာဟာစစ်ရေးလက်နက်ရောင်းနိုင်ရေးနဲ့စစ်ဘက်ဆက်ဆံရေးပုံမခံမာရေးအတွက်ကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ်အဓိကကရုရှားအကျိုးအမြတ်အတွက်ဖြစ်တယ်လို့သူကမြင်ပါတယ
်ရုရှားကလည်းအဲ့ဒီသဘောပါပဲဒါပေမဲ့ရုရှားကတော့နေမီကသိပ်ပြီးတော့ဝေးလံတဲ့အခါကျတော့တရုတ်လောက် ဟိုအကျိုးစီးပွားရေးနဲ့ပတ်သက်ရင်နိမိတ်ကသိမရှိပါရုရှားကတော့အဓိကအားဖြင့်ဗမာပြည်နဲ့ပတ်သက်ပြီးဆက်ဆံတဲ့နေရာမှာစစ်လက်နဲ့ရောင်းဝယ်ရေးနဲ့စစ်တင်နံပို့ချရေးဆိုတော့အဲ့ဒီလုပ်ငန်းတွေဆက်လုပ်ဖို့ကဒီရသားစိုးရနဲ့ဆက်ဆံရတာတဲ့စစ်ကောင်စီနဲ့ဆက်ဆံရတာသူ့အတွက်ကောင်းပါတယ်အဲ့ဒါကြောင့်လဲရုရှားကကျွန်တော်တို့ဗမာပြည်နဲ့ပတ်သက်တဲ့ကိစ္စတွေမှာတင်းတင်းမာမာရက်ခဏခုခံကာကွယ်တာသူတို့ဗမာပြည်နဲ့ရုရှားဟာရေရှည်ပူပေါင်းဆောင်ရွက်ဖို့အတွက်ခိုင်မာတဲ့မဟာမိတ်တွေဖွဲ့စည်းမယ်လို့ကြွေးကြော်နေတာဖြစ်တယ်လို့သဘောပေါက်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၅လရှိလာနေချိန်မှာစီးပွားရေးနိုင်ငံရေးမတည်ငြိမ်မှုတွေလုံခြုံရေးစိုးရိမ်စရာအခြေအနေတွေဖြစ်နေပါတယ်လက်ရှိအခြေအနေကိုအမြန်ဆုံးမပြင်နိုင်ရင်အဖက်ဖက်ကချွတ်ချုံကြထိခိုက်ပြီးပြန်လည်အဖက်ဆက်ဖို့ခက်ခဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုနေကြပါရဲ့ရှင်